မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူအုပ်ချုပ်နေတာ42ရက်မြောက်တဲ့ဒီနေ့မှာလေနိုင်ငံတော်အမျိုးအစုံမှကန့်ကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့စိုင်းတာယာမြို့နယ်ကဆန္ဒပြပွဲကိုလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေပြစ်ခတ်နှိမ့်မှုကြောင့်9ယောက်သေဆုံးပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်။ခုချိန်ထိအတည်ပြုနိုင်တဲ့လောက်9ယောက်သေဆုံးခဲ့ပြီးတော့10ယောက်ထက်မနည်းထိခိုက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်။စိုင်းတာယာအပြင်တာမွေမြို့နယ်မှာတယောက်ဒီနေ့တနက်ထိမှသေဆုံးခဲ့ပါတယ်။ပဲခူးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်လို့တယောက်အများဆုံးသေဆုံးခဲ့ပါတယ်။ဖားကံမြို့မှာလည်းအသက်30အရွယ်ဆန္ဒပြသူတယောက်တနက်ထိမှသေဆုံးပါတယ်။မန္တလေးမြို့မှာလည်းအခုညနေပိုင်းကမဟာအောင်မြေမြို့နယ်မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်အသက်24နှစ်အရွယ်အမျိုးသမီးတယောက်ပါးကိုကြီးထိမှသေဆုံးတယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေမှာပြောပါတယ်။ယနေ့တုန်းကလည်းသေဆုံးသူ9ယောက်ရှိတဲ့အထိပြစ်ခတ်နှိမ့်နှင်ခံရတဲ့မန္တလေးမြို့မှာဒီနေ့အစောပိုင်းကတော့ကြီးသူအများအပြားလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပြည်သူတွေရဲ့တောင်းဆိုကြမျိုးဖြစ်ပါတယ်။ဗကံမြို့မှာလည်းအာဏာရှင်စနစ်ဆန့်ကျင်တဲ့အနေနဲ့ကေယာဝတီမြစ်ထဲမှာလေတွေနဲ့ဆန္ဒထုတ်ဖို့ပြသခဲ့ကြပါတယ်။ဒဝယ်မြို့မှာလည်းပြည်သူတွေစီဒီအမ်လှုပ်ရှားမှုမှာပါဝင်နေသူတွေရာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ကလေးမြို့မှာတော့ချီတက်ဆန္ဒပြသူတွေရထားခဲ့တဲ့မော်တော်ဆိုင်ကယ်တွေအားလုံးကိုရဲတွေကသိမ်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံအနှံ့ခုလိုဆန္ဒပြပွဲတွေလုပ်နေကြလို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကအကြမ်းဖက်နှိမ်နှင်းနေတာကြောင့်ပြည်သူတွေအနေနဲ့အကြမ်းဖက်မှုကျူးလွန်ခဲ့ရင်ဥပဒေနဲ့အညီမိမိကိုယ်ကိုကာကွယ်ခုခံပိုင်ခွင့်ရှိတယ်လို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကဒီကနေ့ထုတ်ပြန်ပါတယ်။တရားမဝင်အာဏာသိမ်းစစ်ကောင်စီကဖြစ်စဉ်၎င်း၏အစဉ်စဉ်တာဝန်ပေးအပ်ချက်အရနိုင်ငံဝန်ထမ်းပြည်သူဝင်ထမ်းမဟုတ်တော့သည့်တက်တက်ကြွယ်အဖွဲ့အစည်းများကဖြစ်စေ၎င်းတို့၏လက်ပါစီသို့မဟုတ်၎င်းတို့အကျိုးကိုလူလောက်သူများကဖြစ်စေပြည်သူများအားအကြမ်းဖက်မှုတစုံတရာကျူးလွန်ရင်တည်ဆဲပြစ်မှုဆိုင်ရာဥပဒေရာဇသက်ကြီးအခန်းလေးကာကွယ်ခုခံပိုင်ခွင့်ဆိုင်ရာပြဋ္ဌာန်းချက်များအရပြည်သူများအနေဖြင့်မိမိအတွက်သို့မဟုတ်တခြားသူအတွက်ဥပဒေနှင့်အညီကာကွယ်ခုခံပိုင်ခွင့်အပြည့်အဝရှိသည်ကို CRPH ရဲ့ထုတ်ပြန်ချက်မှဖော်ပြထားပါသည်။မွေးရပါလူသားအခွင့်အရေးအရာမိမိတို့၏အသက်စစ်တမ်းခွင့်ကိုကာကွယ်ရမည်လို့ CRPH ရဲ့ထုတ်ပြန်ချက်မှပြောထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာစစ်ကောင်စီတွေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းတည်ဆုံသူ80ထက်မနည်းရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းကအစည်းအဝေးပြုစုထားပါတယ်။